စည်းပွားရေးပြောင်းလဲလာတာနဲ့အတူကျင်းလက်လူနေမှုအခြေအနေလည်းပြောင်းလဲလာတတ်ပါတယ်။ကျင်းလက်ဒေသမှာစိုက်ပျိုးလေယာဉ်ကိုမိခိုးသူဥယျာဉ်ညွှန်နေလာတာဟာရိက္ခာနဲ့အာဟာရဖူလုံမှုကိုအားနည်းစေတယ်လို့သိရပါတယ်။ဒါကြောင့်မြမကျင်းလက်လူနေမှုအခြေအနေကိုသိနိုင်အောင်လေ့လာဖို့ဆစ်ဒနီနဲ့ Western Australia တက္ကသိုလ်ကသုတေသီတွေကိုဩစတြေးလျသုတေသနကောင်စီကရန်ပုံငွေထုတ်ပေးပါတယ်။ဒီသုတေသီတွေဟာရန်ကုန်နဲ့မကွေးတက္ကသိုလ်ကျန်းမာရေးဌာနကသုတေသီတွေနဲ့ပူးပေါင်းပြီးကျင်းလက်လူနေမှုအခြေအနေကိုစစ်တမ်းကောက်ယူပါတယ်။ဒါပေမဲ့တပြည်လုံးကိုစစ်တမ်းကောက်ယူဖို့မဖြစ်နိုင်တဲ့အတွက်အပူပိုင်းစုံဖြစ်တဲ့မကွေးတိုင်းမြေဩဇာကောင်းတဲ့အေရဝတီတိုင်းနဲ့တောင်ပေါ်ဒေသချင်းပြည်နယ်တို့မှာသုတေသနလုပ်ပါတယ်။မကွေးတိုင်းမှာရေစကြိုနဲ့ပခုတ်ကူအေရဝတီတိုင်းမှာကြိုက်လက်နဲ့မအူပင်ချင်းပြည်နယ်မှာမင်းတပ်နဲ့ကံပက်လက်စတဲ့မြို့နယ်တွေမှာစည်ရင်ကောက်ယူပါတယ်။မြို့နယ်တနေမှာရွာ20တရွာမှာအိမ်အောင်စု30ကိုစည်ရင်ကောက်တာမို့ကျင်းလက်အိမ်အောင်စု3600ကိုစည်ရင်ကောက်ယူပြီးတင်ပြထားတာဖြစ်ပါတယ်။ဘွဲ့ရသူတွေကိုလက်ကျင့်တင်နန်းပေးပြီးစည်ရင်ကောက်ခိုင်းပါတယ
်။လူမှုအခြေအနေနဲ့ပတ်သက်ပြီးဦးသိန်းစိန်အစိုးရလက်ထက်မှာစစ်တမ်း5000လောက်အဖွဲ့အစည်းအမျိုးမျိုးကထုတ်ဖူးပါတယ်။ဒါပေမဲ့ဩစတြေးလျစစ်တမ်းရဲ့ထူးခြားချက်ကမြို့နယ်အဆင့်ကိုအသေးအချာလေ့လာတာဖြစ်တယ်လို့ဆိုပါတယ်။ကြီးရွာ120ကအင်းတော်စု3000ကျော်လူဦးရေ15000ကျော်ကိုတွေ့ဆုံမေးမြန်းပြီးစည်ရင်းကောက်ယူတာဖြစ်ပါတယ်။ချင်းပြည်နယ်အင်းတော်စုမှာမိသားစုဝင်5ဦးရှိပြီးမကွေးနယ်အေရဝတီမှာ4ယောက်ရှိကြပါတယ်။ဒါကလေချင်းမိသားစုမှာကလေးဥယေပိုများနေလို့ဖြစ်ပါတယ်။အိမ်သုံးပစ္စည်းမရှိကြသူတွေကများပါတယ်။မကွေးတိုင်းမှာသာစပွဲအိယာရှိသူများပြီးတီဗီရှိသူက40ရာခိုင်နှုန်းရှိပါတယ်။ချင်းပြည်နယ်မှာတော့10ရာခိုင်နှုန်းလောက်သာတီဗီရှိကြပါတယ်။ဘက်ထရီနဲ့နေရောင်ခြည်အားကိုအသုံးများကြပါတယ
်။မကွေးနယ်အေရဝတီတိုင်းဟာလွေရာသီမှာအတော်ပူပေမဲ့ပန်ကာနဲ့43သူအလွန်နည်းနေတာတွေ့ရပါတယ်။ဒလိုလျက်စစ်ပစ္စည်းမျိုးသုံးနိုင်တဲ့အခြေအနေမရှိတာသိတာပါတယ်။ချင်းပြည်နယ်မှာလျက်စစ်တအားမသုံးနိုင်သူကအများစုဖြစ်ပါတယ်။ဒါပေမဲ့အေရဝတီတိုင်းမှာလည်းကျေးရွာတစ်ရာခိုင်နှုန်းကျော်ကျော်ကသာအစိုးရပေးတဲ့လျက်စစ်တအားကိုသုံးနိုင်ပါတယ်။အများစုဟာပုဂ္ဂလိကသို့မဟုတ်ဒေသခံစီမံကိန်းကိုသာအားကိုးကြရပါတယ်။လက်ကင်ဖုံးသုံးသူပုဂ္ဂွေးတိုင်းမှာ80ရာခိုင်နှုန်းအေယဝဒီမှာ80ရာခိုင်နှုန်းရှိပြီးချင်းပြည်နယ်မှာ40ရာခိုင်နှုန်းရှိပါတယ်။ရာသီဥတုကိုလိုက်ပြီးနေအိမ်ပုံစံလဲကွဲပြားသွားပါတယ်။ချင်းပြည်နယ်မှာတစ်သားထင်ရနဲ့သွမိုးအိမ်ကစားပြီးမကွေးတိုင်းမှာအများစုကဝါထင်ရနဲ့သွမိုးအေယဝဒီမှာပုံစံအမျိုးမျိုးရှိပါတယ
်။ချင်းပြည်နယ်နဲ့မကွေးတိုင်းမှာမော်တော်ဆိုင်ကယ်30ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့မင်းတပ်နဲ့ကံပက်လက်မှာစပိန်စီးသူမရှိပဲပခုတ်ကူနဲ့ရေစကြိုမှာတော့ဆယ်ရာခိုင်နှုန်းလောက်စပိန်စီးကြပါတယ်။တိုက်လက်နဲ့မူဦးပင်မှာစပိန်ရှိတဲ့အိမ်တော်စုအတော်များများရှိပါတယ်။စည်ရင်းကောက်တဲ့ရွာတွေမှာမော်တော်ကားပိုင်တဲ့အိမ်တော်စုဟာမရှိသလောက်ပါပဲ။ရေကိုအမျိုးမျိုးတွယ်ယူကြပေမဲ့သုံးဆွဲတဲ့အခါမှာရေကိုစစ်ဖို့လိုပါတယ်။တောက်ရေအတွက်ကြိုချက်တာအကောင်းဆုံးဖြစ်ပေမဲ့မင်းတပ်နဲ့ကံပက်လက်မှာကျိုချက်တောက်သူ90ရာခိုင်နှုန်းရှိပြီးမကွေးနဲ့အေရဝတီမှာတော့10ရာခိုင်နှုန်းလောက်သာရှိပါတယ်။ရေကိုအဝတ်နဲ့စစ်ပြီးတောက်သူက80ရာခိုင်နှုန်းလောက်ရှိပါတယ်။ရေကိုအဝတ်နဲ့စစ်ယူတဲ့နီးဟာယောဂပိုးမွားကိုမကာကွယ်နိုင်ပါဘူး
။သာရှိရဲ့ဘက်မှာခြုံရင်းနေတာတွေကိုလည်းပေါ်ပြပါတယ်။ရေလောင်းအင်နာသုံးတဲ့အင်ပြောင်စုဥယီဟာကြေးရွာကိုလိုက်ပြီးကွဲပြားသွားပါတယ်။ပခုတ်ကူကကြေးရွာတွေမှာရေလောင်းအိမ်သာ3သူ90ရာခိုင်နှုန်းရှိတယ်လို့10ရာခိုင်နှုန်းသာသုံးတဲ့ရွာလည်းရှိပါတယ်။မကွေးနဲ့ချင်းပြည်နယ်မှာတွဲအိမ်သာကိုအသုံးများကြပါတယ်။ဒါပေမဲ့လူဦးရေ10ရာခိုင်နှုန်းဟာလဟာပြင်ကိုအိမ်သာလုံတုံးပါပဲ။ပေါတုဂေါ်ပြားဒဇင်ထွန်ထဲစတဲ့ကရိယာတွေအပြင်အခြားကုံထုပ်ကရိယာအလွန်ရှားပါပါတယ်။ဒါပေမဲ့အေရဝတီတိုင်းမှာဆက်မှုလေယာဉ်ရှိပါတယ်။ဦးသိန်းစင်လက်ထက်ကအေရဝတီတိုင်းမှာရဲစုံတဲ့3သူ3ဆလောက်တိုးွားလာပါတယ်။ဒါကြောင့်ချင်းလက်ကနေမြို့တက်ပြီးအလုလုသူများလာပါတယ်။ချိန်လက်နဲ့မူပင်မှာ9ဧကလောက်စိုက်ပျိုးသူတွေရှိပြီးမကွေးမှာ9ဧကချင်းပြည်နယ်မှာ3ဧကလောက်စိုက်ပျိုးကြပါတယ်။ဇာတိမီကထွက်ခွာပြီးစီးပွားရှာသူဥယျာဉ်လည်းတိုးပွားလာပါတယ်။ဒါကြောင့်ချမ်းသာတဲ့ဇေသမားလောက်သာဇာတိမီမှာကြံရှိပါတယ်။ မြေယာမရှိတဲ့အိမ်တော်စုတွေဟာရိခာအတွက်အမြဲတမ်းပူပန်နေရပါတယ်။မြမကျင်းတဲ့ဘဝမှာအပြောင်းအလဲဖြစ်နေတာတွေကိုထပ်မံလေ့လာဆန်းစစ်ဖို့လိုကြောင်းဩစတြေးလျသုတေသနစာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ။